ဩစတြေးလျနိုင်ငံသားတရုတ်လူမျိုးစာရေးဆရာကိုတရုတ်နိုင်ငံမှာဆိုင်းငံ့တည်တံစီရင်ချက်ချလိုက်တဲ့သတင်းစိုးကိုကြားသိရှိရတယ်လို့ဩစတြေးလျအစိုးရကဒီကနေ့ပဲပြောဆိုလိုက်ပါတယ်။တရှိုလုတ်တဲ့ဆိုတဲ့ဆွဆွဲချက်နဲ့2019ခုနှစ်ခရဲကအဖမ်းဆီးခံထားရတဲ့ယွမ်ဂျွန်ရဲ့ကျမ်းမာရေးကောင်းမွန်တယ်လို့လည်းဆိုပါတယ်။ဒီစီရင်ချက်အတွက်ဩစတြေးလျအစိုးရဘက်ကစိတ်ပျက်မိကြောင်းဩစတြေးလျနိုင်ငံသားရဲ့ဝန်ကြီးပန်နီဝေါန်ကပြောပါတယ်။ဆိုင်းငံ့တည်တံစီရင်ချက်ကိုနှစ်နှစ်အကြာမှာတတတကြုံအဖြစ်နဲ့ပြောင်းလဲသတ်မှတ်မယ်လို့လည်းမျှော်လင့်ရကြောင်းသူကပြောပါတယ်စိတ်ပြက်စရာကောင်းလွန်တဲ့စီရင်ချက်နဲ့ပတ်သက်လို့အပြင်းထန်ကန့်ကွက်မှာဖြစ်ကြောင်းလည်းပြောခဲ့ပါတယ်ဩစတြေးလျနိုင်ငံဆိုင်ရာတရုတ်သံတမန်ကြီးရှော့ကွန်ကကိုလည်းဆင့်ခေါ်ပြီးတော့ကန့်ကွက်မယ်လို့ပြောပါတယ်2021ခုနှစ်မေလကနေစပြီးတော့နိုင်ငံတော်လုံခြုံရေးဆိုင်ရာဆွဲချက်တွေနဲ့တကပိတ်ကြားနာစစ်ဆေးနေတဲ့တရခွင်ဟာအကြိမ်ကြိမ်ကြန့်ကြာမှုတွေနဲ့ကြုံခဲ့ရပြီးတော့အခုနောက်ဆုံးစီရင်ချက်ထွက်ပေါ်လာတာဖြစ်ပါတယ်ဩစတြေးလျအစိုးရကတော့တရားမျှတမှုအခြေခံစံနေရှိဖို့နဲ့မျှမျှတတဆောင်ရွက်ဖို့စာနာမှုရှိရှိဆက်ဆံဖို့ထပ်တလဲလဲတောင်းဆိုထားတာဖြစ်ပါတယ်ဒေါက်တာဂျူရမ်အတွက်တရားမျှတမှုရရှိရေးဩစတြေးလျနိုင်ငံဘက်ကမဆုံးမနစ်ဆက်ပြီးတော့ကြိုးပမ်းသွားမယ်လို့လည်းဩစတြေးလျနိုင်ငံသားရေးဝန်ကြီးကပြောဆိုခဲ့ပါတယ်ရှင်